ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကပြည်ထောင်စုအတွင်းရှိတိုင်းရင်းသားတွေအားလုံးငြိမ်းချမ်းစွာအတူတကွရှင်သွင်းနေထိုင်ရေးအတွက် Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုကြိုးပမ်းတော့မှာဖြစ်ကြောင်းနှစ်သက်ကူးတဝန်လာမှာကတိပြုဖော်ပြခဲ့ပါတယ်လက်တလော Federal Democracy ပြည်ထောင်စုတည်ဆောက်ရေးနဲ့ပတ်သက်ပြီး CSSU ရဲ့ဆောင်ရွက်ချက်တွေကိုကော်မတီအတွင်းရေးမှူးချုပ်ဦးဆိုင်လိတ်က VOA ကိုအခုလိုပြောပါတယ်
အဲကျွန်တော်တို့ရေးဆွဲထားတာတော့ပိုင်းရှိတယ်ဗျဆက်ပြီးရေးဆွဲရေးအခြေခံမူပေါ့နော်နောက်တစ်ခုကစံပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့အဲ့ဒီနှစ်ခုကိုရက်ဆက်ယူအတင်းမှုဖွဲ့နေနဲ့ဒီဇင်ဘာလ28ရက်နေ့မှာအတည်ပြုလိုက်တာပါခင်ဗျာအခုဆက်လက်လုပ်မယ့်အပိုင်းကတော့အဲ့ဒီနှစ်ခုကိုစံပြည်ထဲမှာရှိတဲ့ PSO ဖွဲ့စည်းနိုင်ငံရေးပါတီပြီးတော့ EAO ဖွဲ့စည်းတွေပေါ့နော်ကြွားရောက်ပြင်ပြမယ်ဒီလိုရှိရင်တော့ကျန်းပြည်တိုင်းဒေသအကုန်လုံးပါဝင်တဲ့အစုအဖွဲ့တွေနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဝိုင်းဝန်းရေးဆွဲနိုင်မှုအတွက်ကိုဆက်လက်ကြိုးပမ်းသွားမှာပါ
ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU မှာရှမ်းနိုင်ငံရေးပါတီရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့ရှမ်းအရက်ဖက်အဖွဲ့အစည်းတွေပူးပေါင်းပါဝင်နေပါတယ်လက်ရှိအချိန်မှာ CSSU အဖွဲ့ဝင်တွေဖြစ်တဲ့ SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီတို့ရဲ့တတိအကြာတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါဟာလက်ရှိလုပ်နေတဲ့လုပ်ငန်းစဉ်အပေါ်အဟံအတားဖြစ်စေကြောင်းဦးဆိုင်လေးကသုံးသပ်ပြီးရှမ်းမျိုးသားအချင်းချင်းအကြာညီညွတ်ရေးနဲ့ရှမ်းပြည်သားအချင်းချင်းညီညွတ်ရေးကိုတပြိုင်တည်းဆောင်ရွက်သွားမယ်လို့လည်းအခုလိုဆက်ပြောပါတယ
်ရှမ်းမျိုးသားအချင်းချင်းညီညွတ်ရေးကိုတည်ဆောက်ပြီးမှဒီရှမ်းပြည်ပြည်ညီညွတ်ရေးကိုဆက်လက်တည်ဆောက်မယ်ဆိုလို့ရှိရင်လည်းအချိန်ကတအားကြီးနောက်ကျသွားနိုင်ချက်ရှိတယ်အဲဒါကြောင့်မို့လို့ကျန်းမျိုးသားအချင်းချင်းညီညွတ်ရေးနဲ့ကျန်းပြည်သားအချင်းချင်းညီညွတ်ရေးကိုအချိန်နဲ့တိုင်နဲ့လှုပ်ရှားဖို့အတွက်ကိုကျွန်တော်စတင်ပြီးပြန်လည်နေပါတယ်ခင်ဗျာအခုဖြစ်နေတဲ့တိုက်ပွဲကိုအများဆုံးရပ်တန့်ဖို့အတွက်ကိုကျွန်တော်အသွေးမှုဖွဲ့ရနေပြီးတော့ဆက်ဆံအဖွဲ့နှစ်ဖွဲ့စလုံးကိုတောင်းဆိုထားပါတယ်ခင်ဗျာအဓိကတော့နိုင်ငံရေးကိစ္စကိုဆွေးနွေးမယ်ဆိုလို့ရှိရင်စီရေးပဋိပက္ခကိုအရင်ဆုံးပြင်ဆင်ရမှာပေါ့နော်တို့နှစ်ဖက်စလုံးကလည်းတွေ့ဆုံဆွေးနွေးဖို့အတွက်ကိုစတင်ပြန်လည်နေပြီးလို့ကျွန်တော်သိရပါတယ်
SSPP ရှမ်းပြည်တိုးတက်ရေးပါတီနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးပါတီအကြားတိုက်ပွဲတွေဟာ2015ခုနှစ်ကစတင်ပြင်းထန်လာတာပါဒီအပိုင်းအတွင်းဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့ကိုစစ်ပြေးဒုက္ခတွေ2000နီးပါးရောက်ရှိနေပါတယ
်မနေ့အပိတ်ပြင်းတော့စစ်ပြေးဆောင်ရွက်ကြတာ2000လောက်တော့ရှိနေတယ်ခင်ဗျာဒီနေ့တော့တချို့ရွာတွေကထရွှေ့လာတယ်လို့ပြောနေကြဒီကျွန်တော်တို့မြို့အခြေထခံသာရတယ်အဲ့အထားထပ်ဝင်လာတယ်ကြောအခုဆက်ဆောင်နေတာမြို့နဲ့6မိုင်ဝန်းကျင်ရှိတဲ့ဟိုမြို့ရဲ့မြောက်ဖက်ရွာတွေရဲ့ဒီကတော့မြို့ရဲ့ဟိုအခြေထပ်ရွာတွေပေါ့နော
်ဒါကတော့မိုင်းကန်မြို့ကစစ်ပြေးဒုက္ခတွေကိုကူညီနေသူတူပြောတာပါလောလောဆယ်မှာစစ်ပြေးဒုက္ခတွေကိုဘုန်းတော်ကြီးကျောင်းတွေမှာနေရာထားထားပေးပြီးစံစီစာစတဲ့စာနဲ့ရိတ်ခါနဲ့အနှွေးတွေလိုအပ်နေသလိုကိုဗစ်ကာကွယ်ရေးအတွက်ကျန်းမာရေးအသုံးအဆောင်တွေလည်းလိုအပ်နေပါတယ်။မိုက်ကန်မျိုးနဲ့အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့စက်တင်ဘာလလောက်ကစတင်ဖြစ်ပွားခဲ့တာပါ။ဒီလိုရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားဖြစ်ပွားတဲ့တိုက်ပွဲတွေရပ်ဆိုင်ဖို့ကိုရှမ်းတန်ဃာတော်တွေအရဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဒေသခံပြည်သူတွေကမကြာခဏတောင်းဆိုတာလည်းရှိခဲ့ပါတယ်ခင်ဗျာ။